ริกันနိုင်ငံသားရေးဝန်ကြီးဌာနနိုင်ငံရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးဝင်းဒီရှာမန်လွန်ခဲ့တဲ့မတ်လကမြန်မာပြည်ကိုသွားရောက်ပြီးအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရပ်ဆယ်မကြာမီကသွားရောက်ပါတယ်ဒန်နီယယ်ရပ်ဆယ်နေပြည်တော်မှာဆွေးနွေးတဲ့အကြောင်းအရာတွေထဲမှာရခိုင်ပြည်နယ်ကပြဿနာဟာအဓိကဖြစ်ကြောင်းသိရပါတယ်ရခိုင်ပြည်ကလူမျိုးရေးဘာသာရေးပဋိပက္ခကိုတစ်ကမ္ဘာလုံးစောင့်ကြည့်နေတာဖြစ်လို့ဒေသခံပြည်သူလူထုနဲ့ကုညီနေတဲ့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေရဲ့လုံခြုံရေးကိုအစိုးရကတာဝန်ယူရမယ်လို့ဆိုပါတယ်ဦးသိန်းစိန်အစိုးရတက်တမ်း၃နှစ်မှာတိုးတက်ကောင်းမွန်လာတာရှိတယ်လို့အခြေအနေဆိုးဝါးသွားတာလည်းရှိပါတယ်အထူးသဖြင့်ဘာသာရေးလူမျိုးရေးအထူးကိုတိုင်းရင်းသားနဲ့ဖြစ်ပွားတဲ့လက်နက်ကိုင်ပဋိပက္ခဒီမိုကရေစီမကျတဲ့အခြေခံဥပဒေစစ်တပ်ကြီးစိုးမှုနဲ့လူ့ခွင့်ရေးချိုးဖျက်မှုစတာတွေဟာအမေရိကန်နဲ့ဆက်ဆံရေးကိုပြဿနာဖြစ်စေပါတယ်ပြည်တွင်းအခြေအနေဆိုးဝါးတာဟာနိုင်ငံခြားဆက်ဆံရေးကိုထိခိုက်စေပါတယ်။အိုဘားမားအစိုးရကဝေဖန်တာမျိုးမလုပ်ပေမဲ့အမေရိကန်မြန်မာဆက်ဆံရေးမြင့်တင်ပုံကိုကွန်ဂရက်လွှတ်တော်ကဗိုလ်ရင်မကျဖြစ်နေပုံရပါတယ်
။ရခိုင်ပြည်နယ်ကလူမျိုးရေးဘာသာရေးပဋိပက္ခကြောင့်ပြုပြင်ရေးလုပ်ငန်းတွေနှောင့်နှေးသွားနိုင်ပေမဲ့အခြေအနေကိုကောင်းမွန်လာအောင်မလုပ်နိုင်သေးဘူးလို့အမေရိကန်ဘက်ကယူဆပါတယ်။ရိုဟင်ဂျာဖိနှိပ်မှုကိုရပ်ဆိုင်းဖို့နဲ့လူအခွင့်အရေးပေးဖို့ဗမာအစိုးရကိုတိုက်တွန်းပြီးဒီလိုဖြစ်လာအောင်အမေရိကန်အစိုးရကဖိအားပေးဖို့အမတ်၄ဦးတောင်းဆိုတဲ့ဆုံးဖြတ်ချက်ကို2013နိုဝင်ဘာလ16ရက်နေ့မှာကွန်ဂရက်အောက်လွှတ်တော်ကချမှတ်လိုက်ပါတယ်။လွန်ခဲ့တဲ့ဇန်နဝါရီလကပြဋ္ဌာန်းတဲ့စာမျက်နှာ1500ကျော်ရှိတဲ့အသုံးစရိတ်ဥပဒေမှာလူအခွင့်အရေးမတိုးတက်ရင်မြန်မာကိုမထောက်ပံ့ဖို့ဖော်ပြထားပါတယ်။ရိုဟင်ဂျာနဲ့အခြားမွတ်စလင်အပါအဝင်လူအခွင့်အရေးချိုးဖျက်မှုရှိရင်ငွေကြေးထောက်ပံ့မှုမပြုဖို့လာမယ့်အောက်တိုဘာအထိအကျုံးဝင်တဲ့အသုံးစရိတ်ဥပဒေမှာပေါ်ပြပါတယ
်။တန်ခတ်မှုအချို့ကိုရုပ်သိမ်းပြီးယင်းနှိမ့်နှံမှုနဲ့ကုန်တွယ်မှုတွေလုပ်နေပြီးမြန်တန်ခတ်အရေးယူမှုတစ်ခုလုံးကိုအမေရိကန်ကရုပ်သိမ်းလိုက်တာမဟုတ်ပါဘူး။ဥပမာမြန်မာပြည်ထွက်ကြောက်စိမ့်တဲ့ဗရမျာတင်သွင်းခွင့်ကိုပိတ်ပင်ထားစေဖြစ်ပါတယ်။မြန်မာပြည်နဲ့စီးပွားရေးလုပ်နိုင်ဖို့2010ဇူလိုင်လမှာသမရကအမိန့်ပြဋ္ဌာန်းထားပြီးမြန်နိုဝင်ဘာလရောက်တော့မြန်မာကုမ္ပဏီ၃ခုနဲ့မြန်မာနဲ့ဆက်ဆံနေတဲ့စင်ကာပူကုမ္ပဏီ၄ခုကိုတန်ခတ်အရေးယူကြောင်းကြေညာပါတယ်။အမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်တဲ့2013မြန်မာလူ့အခွင့်အရေး48မျက်နှာအစီရင်ခံစာမှာရခိုင်ပြည်နယ်ကဒုက္ခသည်အခြေအနေနဲ့လက်နက်ကင်တပ်ဖွဲ့ရဲ့နှိပ်စက်ညှဉ်းပန်းမှုကိုဖော်ပြပါတယ်။2010နဲ့2013မှာဖြစ်ပွားတဲ့လူမျိုးရေးဘာသာရေးပဋိပက္ခကြောင့်ဒုက္ခသည်ဥယျာဉ်တိုးပွားလာတယ်လို့ဆိုပါတယ်။
ရိုဟင်ဂျာခေါ်စစ်တကောင်းအနွယ်ဝင်ကိုမြန်မာအစိုးရဆက်ဆံပုံနဲ့ပတ်သက်ပြီးကုလသမဂ္ဂမှာရောအမေရိကန်မှာရောမကြေမနက်ဖြစ်နေကြပါတယ်။မြန်မာအစိုးရလုပ်ပုံဟာလူသားမျိုးနွယ်တစ်ခုကိုတပ်ပစ်ဖို့ကြိုးပမ်းတဲ့ရာဇဝတ်မှုကြီးဖြစ်နိုင်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ကင်တာနာကဆိုပါတယ်။ဒီကိစ္စကိုဝါရှင်တန်အခြေစိုက် United to End Genocide အဖွဲ့ကလွန်ခဲ့တဲ့မတ်လကအသေးစိတ်အစီရင်ခံစာထုတ်ဝေထားပါတယ်။ရခိုင်ပြည်နယ်ကပြဿနာကိုဖြေရှင်းနိုင်ရင်မြန်မာအစိုးရနဲ့ဆက်ဆံရမှာအကန့်အသတ်တွေလုပ်ပြီးကုလသမဂ္ဂလူညုံရေးကောင်စီမှဆွေးနွေးဖို့အကြံပေးထားပါတယ်စစ်တကောင်းအနွယ်ဝင်တွေမျိုးပြုတ်အောင်လုပ်နေတာကိုစန့်ကျင်ကြဖို့လေအဖွဲ့ဝင်၅သိန်းကို United to End Genocide အဖွဲ့ကပန်ကြားထားပါတယ
် 45 Rights လူ့အခွင့်အရေးအဖွဲ့ကလည်းရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ခံရပုံကိုဖော်ပြတဲ့69မျက်နှာအစီရင်ခံစာကို February လကထုတ်ပြန်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအခြားလူအခွင့်အရေးအဖွဲ့အစည်းတွေကလည်းဗမာအစိုးရကိုဝေဖန်အကြံပေးကြပါတယ်။ဒီအစီရင်ခံစာတွေသုံးသပ်ချက်တွေဟာပြည်တွင်းမှာအငင်းပွားစရာဖြစ်ပေမဲ့အမေရိကန်မှာတော့တောက်ခံသူများပါတယ်။2012ကစပြီး Free Rohingya Campaign ဟာတရားဝင် NGO အဖြစ်အမေရိကန်မှာလှုပ်ရှားပါတယ်။အုပ်စုအကျိုးဆောင် Lobby သမား Lobbyist နဲ့ရေးရသမား Activist တွေဟာကွန်ဂရက်လွှတ်တော်ကိုဩစာလွှမ်းမိုးနိုင်သူတွေဖြစ်ပါတယ်။ဒီနေရာမှာသုံးွေးလုပ်ငန်းထောက်ပံ့ရေးကိစ္စကိုဥပမာပေးပါရစေ။ဆွေဝေဆုံမှာသုံးွေးပါရာမို့1954ကစပြီးသုံးွေးလုပ်ငန်းကိုနှစ်စဉ်ဒေါ်လာတန်တရာအမေရိကန်အစိုးရကထောက်ပံ့ပါတယ်။အတတ်ပညာတိုးတက်လာလို့ဆွေဝေဆုံမှာသုံးွေးမပါတော့လဲလော်ဘီသမားရဲ့ကြိုးပမ်းမှုကြောင့်ထောက်ပံ့ကြီးဆက်ရပါတယ်။ဒါလို့ယုတ်တိမရှိတဲ့ကိစ္စကိုဝိုင်းဝန်းဝေဖန်လို့သုံးွေးထောက်ပံ့ကြီးကိုကွန်ဂရက်လွှတ်တော်ကဖျက်သိမ်းလိုက်ပြီးမြဲလော်ဘီသမားတွေရဲ့ကြိုးပမ်းမှုကြောင့်ထောက်ပံ့ကြီးအ ਨੇ အချင်းချင်းချင်းနဲ့ပြန်ရတဲ့သာရကရှိပါတယ်။လော်ဘီသမားတွေရဲ့ကြိုးပမ်းမှုဟာအမေရိကန်နိုင်ငံရေးမှာအရေးပါအရာရောက်တာထင်ရှားပါတယ်ခင်ဗျာ။